အစိုးရတမ်ဘရောနဲ့ TNLA ကတန်းပလောင်တပ်ဖွဲ့အကြားရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ဒီကနေ့နောက်ဆုံးရရှိတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းကော့ခိုင်နယ်နံပါတ်ကားအကြားကနန်းကုတ်ရွာမှာတောက်ကြနေက TNLA ကတမ်ဘရောရင်တန်းကိုတိုက်ခိုက်ခဲ့တဲ့နောက်ကျုံမြန်မာနေဆက်ကုံတွယ်ရေးလမ်းဟာယာယီပြတ်တောက်ခဲ့ပါတဲ့နှစ်ဖက်အကြားတိုက်ပွဲတွေဟာတင်းငွေတွေနေမှာဆက်လက်ဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှာတော့ငြိမ်သက်နေကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတဲ့
ဒီနေ့ကဘာမှလည်းရင်းကြတာမရှိဘူး။အမေမျိုးတော့တိုက်ပွဲနဲ့ညာဖြစ်တဲ့ဒီအမေမျိုးကဆိုတော့လည်းနမ်ဥနာမောဖြစ်တယ်။ဘုံဖေမျိုးနမ်ဥကြီးရအထက်နားပါတယ်လို့ဖြစ်တယ်အမရမနဲ့ချောင်းမှခွဲကြည့်ကြတော့ကနေအဲဆယ်လိုက်ခွဲဆက်စမ်းနေပါကြည့်ရဖြစ်တယ်။ကြီးရခက်ဆိုတော့ဘောဖောင်းပေါ့။ဒီပေါ်ရဲ့အမရှိတာကဒီစက်ပက်ကသူစစ်စစ်ပြလာတော့တော်တော်ဆက်ပြီးဖြစ်သွားတယ်။
နောက်တနေရာကတော့နန်းဥရွာအနီးကဖြတ်သွားတဲ့ TNLA အဖွဲ့နဲ့အစိုးရတမ်ဘရောအကြားဖြစ်ပွားတာလို့ပြောပါတယ်။တမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းတင်းငွင်နေနေကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီး TNLA တက်ဆွဲထားတဲ့နေရာကိုသိမ်းပိုက်ခဲ့ကြောင်း VOA ကိုပြောပါတယ
်။ TNLA အဖွဲ့နဲ့ကတော့ကျွန်တော်တို့မနေ့ကကြည့်ကြတော့နတ်ဖက်ကဘက်မှကျွန်တော်တို့ဖြစ်သွားကြတာရှိတယ်။နတ်ဖက်ကမှရှိတဲ့နတ်ဥရွာရဲ့အနောက်မြောက်ဘက်ဒီနေရာလောက်မှာကျွန်တော်ဖြစ်သွားတိုက်ပွဲဖြစ်သွားကြတာဖြစ်ပါလား။ဒီဘက်ကတော့ဒီကတည်းကအရှိန်ကြီးရှိတယ်။ဒီတပ်ဆွဲထားတဲ့နေရာတစ်ခုတော့ခက်တပ်ဆွဲထားတဲ့နေရာတစ်ခုတော့အပြင်ပိုင်းနေရာပါပဲ။
တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲဟာအဓိကနေဆက်ကုံသွေးရေးလမ်းဖြစ်တဲ့ပြည်တော်စုလမ်းမကြီးရဲ့အတွင်းပိုင်းမှာဖြစ်ပွားတာကြောင့်လာရှုံးနဲ့မူဆဲအကြားမှာကားအသွာလာတွေရက်ဆိုင်တာမရှိကြောင်းနဲ့ဒီနေ့လဲပုံမှန်သွာလာနေကြောင်းနန်းဖက်ကကဒေသခံတဦးကပြောပါတယ
်။ဟုတ်ပါမှာပါဗျာ။မနေ့ကလည်းပုံမှန်ပါအမြဟိုသူတို့ကဟိုလမ်းရဲ့ဟိုနည်းနည်းခက်ဝဲဝဲမှဖြစ်တာဆိုတော့ကျွန်တော်လမ်းကိုတော့လာကြည့်ပါဦးဗျာ။
လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရတက်မရော်ကရော TNLA အပါအဝင်ဖြစ်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကပါအပြည့်ရဲ့ကြောင့်ကြီးညာထားချိန်မှာဖြစ်ပွားခဲ့တာပါမေလ31ရက်နေ့မှာတော့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကကြီးညာထားတဲ့အပြည့်ရဲ့တက်တန်းဟာကုံဆုံးသွားခဲ့ပြီးတက်မရော်ရဲ့အပြည့်ရဲ့ကြီးညာချက်ကတော့ဩဂုတ်လကုန်မှကုံဆုံးမှာဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်